ာစီးဝိုင်းလူလက်ခွင့်နေပေးမယ်လို့ကြေညာထားတဲ့အစိုးရတဲ့လက်ထက်မှာယင်းနည်းမြုံနဲ့နိုင်မဲ့ခွင့်လန်းတွေပေါ်ပေါက်လာနိုင်တဲ့အတွက်ပြည်တွင်းပြည်ပလုပ်ငန်းရှင်တွေကန္တာဆောင်မှာလောက်ကင်မှုတဖွဲ့ဝဲလာရောက်စနေနာနေရပါတယ်နိုင်ငံတကာစီးဝိုင်းအဖွဲ့အစည်းတွေကတော့မြန်မာနိုင်ငံဟာအာရှတိုက်မှာထိတ်တန့်ရောက်လာနိုင်တဲ့အလားအလာတွေရှိနေတဲ့တိုင်းပြည်တစ်ခုလို့ပြောဆိုထားတာမို့ယင်းနည်းမြုံနဲ့သူတွေအလူရက်ဖြစ်နေကြတာလို့စံစဘာစက်ပြိုးထုတ်လုပ်မှုလုပ်ငန်းကသုတေသီတူဖြစ်တဲ့ဦးမျိုးအောင်ကျော်ကပြောပါတယ်
ကျွန်တော်တို့နိုင်ငံကိုဆိုရတဲ့ပြောင်းလာပြီးတော့ဗိုင်းစိတ်ဝင်စားမှုကအများများတယ်လေ။တော့ကျွန်တော်ကိုယ်တိုင်လည်းကျွန်တော်ဒီဟိုစင်ကာပူမှာတော့စာတန်းတွေဖတ်တဲ့အခါကျတော့တော်တော်များများအရန်ကိုစိတ်ဝင်စားတယ်လို့ဘာပြူမှမတော်ရင်ရှင်းမမိတယ်လို့ပေါ့နော်
။လေယာကဏ္ဍမှာယင်းနည်းမျိုးနဲ့မို့စက်ပြိုးရေးထွက်ကုန်တွေကိုကုံတွယ်ဖို့ဖြစ်နိုင်ချေအလားအလာတွေအပေါ်နှီးနှောဖလှယ်တဲ့အစီအစဉ်တစ်ခုကိုတော့မကြသေးရင်ကပဲမြန်မာနိုင်ငံစံစဘာအသင်းနဲ့စင်ကူအခြေစိုက်မာဂျင်နာဂလိုဘယ်လုပ်ငန်းတို့ပူးတွဲပြီးကျင်းပခဲ့ကြတာပါရန်ကုန်မြို့ကဆွေးနွေးပွဲကိုတော့ထိုင်းစင်ကာပူအင်ဒိုနီးရှားဂျပန်တောင်ကိုရီးယားစတဲ့ဒေသရင်းနိုင်ငံတွေသာမကအမေရိကန်အီတလီစတဲ့အနောက်နိုင်ငံကလုပ်ငန်းရှင်တွေလည်းစိတ်ဝင်တစားတက်ရောက်ဆွေးနွေးကြပါတယ်မြန်မာနိုင်ငံစံစဘာလုပ်ငန်းရှင်များအသင်းရဲ့အတွင်းရေးမှူးဦးစိုးထွန်းကတော့ယင်းနှိမ့်ညွတ်မှုတွေနေပါနေစေလေယာစက်ပြိုးရေးကဏ္ဍမှာဖွံ့ဖြိုးလာစေဖို့ရည်ရွယ်ထားတယ်လို့ပြောဆိုခဲ့တာ
ပါ။လက်ရှိဘာနေရဲ့အကြောင်းလူရဆက်ဝင်လာတာပေါ့နော်။ investment လုပ်ဖို့လည်းဆိုလာကြတယ်။အဲဒီနေရာမှာခုနကအခုဆိုအမေရိကဆိုလည်းဒါသူဒီစက်တာတချို့ပေါ့နော်။အားလုံးတော့မဟုတ်ပေမဲ့ဒီနေရာတစ်ပါးစံခွင့်စက်တာကို investment လုပ်ခွင့်ပြုတယ်။ရှားတယ်ဆိုပြီးတော့ကျွန်တော်စီမှာအဓိကအားနည်းနေတာစိုက်ပွေးရေးနဲ့ပတ်သက်ပြီး investment လုပ်တာအားနည်းတယ်။အဲဒါဆိုလက်ရှိဒေတာများ less than 5% လောက်ပဲရှိ
တယ်။တက္ကသိုလ်မြန်မာနိုင်ငံမှာယင်းနှိမ့်ညွတ်မှုအများစုကတော့စွန့်ရင်နဲ့အရင်းမြစ်ထုတ်လုပ်မှုတွေမှာဖြစ်ပါတယ်။ဒါပေမဲ့မြန်မာလေယာဉ်ကဏ္ဍကလည်းဒေတာရင်းနဲ့နိုင်ငံတကာမှာရှေ့ရက်ရောက်လာနိုင်တဲ့အလားအလာကောင်းတွေရှိနေတယ်လို့ရန်ကုန်မြို့ကဆွေးနွေးပွဲမှာတက်ရောက်လာတဲ့ American ခြေဆိုင် Agri-Food Consulting International Company ရဲ့ဥက္ကဋ္ဌ Francisco Colletti ကပြောဆိုခဲ့တာပါ။
Agriculture is a very promising sector. A lot of opportunities in Myanmar.
ဆိုင်ပြိုးရေးလုပ်ငန်းဟာအင်မတန်အမှအလားအလာကောင်းတဲ့ကဏ္ဍတစ်ခုပါ။မြန်မာနိုင်ငံမှာခွင့်လန်းကောင်းတွေလည်းအများကြီးရှိနေပါတယ်။ကြီးလက်နေလူဒန်းစားအများစုလုပ်ကိုင်နေတဲ့ဒီကဏ္ဍမှာဖွံ့ဖြိုးတိုးတက်အောင်လည်းအစိုးရကအလေးနက်ထားလုပ်ကိုင်နေတယ်လို့ကျွန်တော်ယူဆပါတယ်။ဒါကပြည်ပတင်ပို့မှုတွေအတွက်အကျိုးရှိနိုင်တယ်လို့စင်ရဲမွဲတင်မှုရော့ကြအောင်လည်းလုပ်နိုင်မှာပါ။ဒီအတွက်မြန်မာနိုင်ငံအတွက်ဒီကဏ္ဍဟာအရေးကြီးတယ်လို့စာနယ်ရိက္ခာရေနဲ့စွမ်းအင်အရင်းမြစ်ထုတ်လုပ်မှုမှာအရှိတောင်အရှသာမကကဘာပေါ်မှာတော့ထိတ်တန့်ရောက်လာနိုင်ပါတယ
်။လေယာစက်ပြိုးရေးလုပ်ငန်းအပြင်မြန်မာနိုင်ငံမှာယင်းနှိမ့်ညွန့်နယ်လောက်ကန်နေတဲ့အလားအလာတွေကိုမကြသေးခင်သတင်းပတ်တွေအတွင်းတောက်လျှောက်ဆိုသလိုဆွေးနွေးဖလှယ်ကြတာတွေလည်းတွေ့ရပါတယ်။ဇူလိုင်လထဲမှာပဲမြန်မာနိုင်ငံကတပ်ထုတွင်တူဖော်ရေးလုပ်ငန်းနဲ့ပတ်သက်လို့ဆွေးနွေးပွဲတစ်ခုရန်ကုန်မြို့မှာကျင်းပရမှာလဲနိုင်ငံပေါင်း25နိုင်ငံကလုပ်ငန်းရှင်300လောက်တက်ရောက်လာခဲ့ကြတာပါစက်ပြိုးရေးလုပ်ငန်းအပါအဝင်ကဏ္ဍဆောင်မှယင်းနှိမ့်ညွန့်မှုတွေနဲ့ပတ်သက်လို့လဲအလားအလာအရှိဆုံးဒေသတစ်ခုလားဆိုတဲ့ခေါင်းစဉ်နဲ့အောက်တိုဘာလတဲ့ရန်ကုန်မြို့မှာနှီးနှောဖလှယ်ပွဲတစ်ခုကျင်းပသွားဖို့ရှိနေပါတယ်ဒီလိုယင်းနှိမ့်ညွန့်လူသူတွေစိတ်ဝင်စားရှိနေကြပြီမလဲမြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေလုပ်ကင်သွားနိုင်မဲ့အခြေခံလိုအပ်ချက်တွေကလည်းကြီးကြီးမားမားရှိနေတယ်လို့စန်စဘာစက်ပြိုးထုတ်လုပ်မှုသုတေသီဦးမျိုးအောင်ကျော်ကပြောပါတယ်
ဒီရင်းနှီးညွှန်းနိုင်နေဆိုပေမဲ့ကျွန်တော်တို့စီမှာက infrastructure ဘိုင်းနေရာတော်တော်လူသေးတယ်လေကျွန်တော်တို့ဒီဆန်စဘာဂန္ဓာဆိုရင်အနေအဆုံးကျွန်တော်တို့တက်စစ်ပေါ့နော်တက်စစ်မီဒီကလည်းတော်တော်လေးကိုကျွန်တော်တို့မှာလိုအပ်ချက်ရှင်နေတယ်ဒါအဥပမာလေးတစ်ခုပေါ့နော်ဟိုလိုအပ်တဲ့ scale တွေပါတော့ဒီ expert တွေပေါ့နော်ဟိုဒါလိုအပ်ရင်လည်းကျွန်တော်တို့ဘက်ကဒီတိုင်းပြည်နေတာတော်တော်လေးကိုပညာရေးပိုင်းနေပါဒီမှာလည်းနှိမ့်တဲ့ခါကျတော့တော့ဒါရီအတွက်ကို human resource လည်းလိုအပ်တာပဲ။တော့ banking sector လည်းလိုပဲဗျာ။အခု communication ပဲကြည့်လေ။အဲ communication လည်းလိုတာပဲ။ကျွန်တော်တို့ကမ္ဘောဒီးယားဆိုခင်ဗျာဒေါ်လာဒေါ်လာနဲ့တော့ဖုန်းပြောလို့ရတယ်။ internet ကတစ်ပတ်လောက်ကိုခင်ဗျာ high speed internet ကို mobile မှာအေးဆေးရတယ်။အဲ့ဒါမျိုးလေးတွေပေါ့ဗျာ။အကုန် limitation တွေရှိနေတာအဲ့ဒါ။တူများနိုင်ငံတွေဆိုဒီတချို့ဟာတွေကြီးစဉ်းစားရဘူးမလို့ဘူးဗျာ။ဒီမှာတကယ်ကိုစဉ်းစားရကြီးဖြစ်တယ်
မြန်မာဆွေရကြီးကသမရဦးသိန်းစင်ကတော့စီးပွားရေးဖွံ့ဖြိုးမှုတွေမြန်မြန်ဆန်ဆန်ထွက်ပေါ်လာနိုင်မဲ့ကဏ္ဍနှစ်ခုအဖြစ်ဆက်ပြိုးရေးနဲ့လေယာထွက်ကုန်ထုတ်လုပ်မှုလုပ်ငန်းတွေကိုလည်းထည့်သွင်းထားတာပါ။ဒါပေမဲ့လည်းဆက်သွယ်ရေးတည်ယူပို့ဆောင်ရေးဤပညာစတဲ့အခြေခံအဆောက်အအုံလိုအပ်ချက်တွေလိုကြီးကြီးမားမားစိန်ခေါ်မှုတွေရှိနေတာကိုဖြည့်ရှင်းဖို့လည်းလိုနေတယ်လို့စံစဘာလုပ်ငန်းကျွမ်းကျင်သူဦးမျိုးအောင်ကျော်ကပြောပါတယ်။မြန်မာဆက်ပြိုးရေးလုပ်ငန်းဖွံ့ဖြိုးတိုးတက်မှုအတွက်လေယာဉ်လုပ်ငန်းတွေမှာရှေ့တန်းရောက်နေတဲ့တိုင်းပြည်တွေရဲ့စံနမူနာတွေကိုယူဖို့လဲလိုမယ်လို့သူကအကြံပေးပါတယ်
ကျွန်တော်အခုလက်တလောလေးနဲ့ကျွန်တော်ဗီယက်နမ်မှာရှိလာခဲ့တာပါလဲဆိုတော့ဒီလေသမားကြီးရဲ့စုမှုပြီးတော့ farming system တဘောမျိုးအဲ့လိုဟာမျိုးတွေကဒီမှာတည်ကြလို့ရနိုင်တယ်ကြကျွန်တော်တို့ဒီကြည့်နေတဲ့လေကွင်းတွေမှာဒီပုံမကြပန်းမကြအကွက်ကလေးတွေအကွက်ကလေးတွေအများကြီးထင်နေတယ်လေအဲ့အဲ့ဒါမျိုးတွေဆိုလို့ရှိရင်ပထမဆုံးအများကြီးမလုပ်နဲ့တချို့ area တွေမှာ develop ဖြစ်အောင်ကျွန်တော်ကသူက invest လုပ်ဖြစ်နေတယ်လုံးလိုက်ပြီဆိုလို့ရှိရင်ဒီသူ့ရဲ့ ownership တော့မပြောက်ဘူးဒါပေမဲ့သူတို့လေကွက်တွေကအကုန်လုံးချောပြီးတော့လုံးလုံးကင်လို့ရမယ် operate လုပ်လို့ရမယ်အဲ့အခါကျရင်ဒီလုပ်ငန်းရှင်တွေဘိုင်းကပြူပေါင်းပြီးတော့ရေးပြင်းတဲ့ကိစ္စအမှဒီရိတ်သိမ်းချွေလေးတဲ့ဒီလယ်သမားအခုတိုင်းကသူတို့အဖွဲ့ကနေပြီးတော့စီမံခန့်ခွဲပြီးတော့လုပ်သွားတဲ့အနေအထားပေါ့အဲအဲ့လို contract submit တွေကိုပြန်ချိန်တဲ့ဟာမျိုးပေါ့ဟိုကကုမ္ပဏီတွေနေနဲ့ပွင့်လို့ပြောဒါလိုက်ဝင်ပြီးတော့အဲ့လို site တဲ့စနစ်တဲ့ကျွန်တော်အဲ့လိုမျိုးကိုတိုက်တယ
်အပြည်ဆိုင်ငွေကြေးရန်ပုံငွေဖွဲ့ IMF ကတော့အစိုးရတည်လက်ထက်စက်ပြိုးရေးထွက်ကုန်တွေပြပတင်ပို့မှုတွေအပေါ်မှာအခွန်စည်းကြမ်းမှုတွေကိုရှင်းပေါ်ပေးလိုက်တာစက်ပြိုးရေးကဏ္ဍမှာပြပကတည်းရင်းနှီးမြှုပ်နှံသူတွေအတွက်မြင်းငါးရန်ခွင့်ကိုနှစ်ပေါင်း60အထိတိုးမြင့်ပေးလိုက်တာလို့မူဝါဒအပြောင်းလဲတွေလှုပ်ဆောင်ခဲ့တာကိုတော့အားပေးခဲ့တာပါဒါပေမဲ့လည်းတိုင်းပြည်စီးပွားရေးမှာအဓိကအားထားနေတဲ့စက်ပြိုးရေးလုပ်ငန်းတွေမှာငွေချင်းငန်းနိုင်တဲ့အခွင့်အလမ်းနှဲပါတာမြေယာပိုင်ဆိုင်ခွင့်အခွင့်အရေးမရှိတာတွေလို့လိုအပ်ချက်တွေကိုပြင်ဆင်ပြောင်းလဲပြီးထုတ်လုပ်မှုတွေတိုးမြင့်သွားဖို့အကြံပြုထားပါတယ်လေယာထုတ်ကုန်တွေတိုးမြင့်မှုအတွက်အဓိကလိုအပ်ချက်တစ်ခုဖြစ်တဲ့ကလရှိငွေချင်းငှားနိုင်မှုလိုအပ်နေတာမို့မြေယာလုတ်ပိုင်ခွင့်စာချုပ်တွေထုတ်ပေးနိုင်မယ်ဆိုရင်တော့ပုဂ္ဂလိကဘဏ်တွေထံကတောင်းသူတွေငွေချင်းငှားရမှာအထောက်အကူဖြစ်လာနိုင်တယ်လို့လည်း IMF ကတိုက်တွန်းထားတာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုညှိနှိုင်းလိုက်ပါရစေကျွန်တော်အောင်လို့ပါခင်ဗျာ